ခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့ဆန္ဒပြပွဲတွေမှာထိတဲ့ပြပကတ်တွေမဖြစ်အောင်ဘလို့ရှောင်နိုင်မလဲဆိုတော့ဆွေးနွေးတော့မှာပါမြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတဲ့ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံကြရထိခိုက်နေနိုင်ရတဲ့ဖြစ်တွေနဲ့လည်းကြုံရလိမ့်ရှိပါတယ်ဒီနေရာမှာငြင်းချမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနေနေတယ်ဆိုပြီးအာဏာပိုင်တွေအပေါ်အပြစ်တင်တာမျိုးရှိတယ်လို့ဆန္ဒပြသူတွေဘက်ကစီကံချိုးဖောက်တယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကိုရှောင်ရှားဖို့ဘယ်လိုလုပ်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးတော့မှာပါဒီဥပဒေရှုတော့ဒီလူမှုရေးရှုတော့နေရာနဲ့ကျွန်တော်တို့ဆွေးနွေးနိုင်မှုအတွက်ပင်နိုင်ဆွေးနွေးဖို့ပုံကနူဖိတ်ကြားထားပါတယ်တူကတော့လူခွင့်ရေးရှင်းနေပြီဖြစ်တဲ့ဦးသိန်းတန်းဦးကနောက်တူကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအတွက်လှုပ်ရှားနေတဲ့အသံဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါဖြစ်ပါတယ်ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကနှစ်ဦးစလုံးလဲအခုလေလိုက်မှမှရောက်နေကြပါပြီဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီထိတ်တဲ့ရင်ဆိုင်ပြဿနာဖြစ်နေရတဲ့ဒီအကြောင်းရင်းခံတချို့ကိုပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်ဆိုတော့ဟိုကိုဆောင်ခအရင်ဆွေးနွေးပေးပါလားခင်ဗျဘလို့အကြောင်းရင်းခံတွေကအခုလိုမျိုးပေါ့လေမကြာခဏရုံရင်းဆန်ခအခြေအနေမျိုးအဓိကရုံးလို့အခြေအနေမျိုးတွေဖြစ်လေရှိတယ်လေခင်ဗျ
အဓိကတော့ကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာညှိနှိုင်းတိုင်ပင်မှုတွေကိုဒီအစိုးရဘက်ကဆောင်ရွက်တောင်မျိုးအားနေတဲ့အခါမှာဒီဆန္ဒဒီတက်ကြွလှုပ်ရှားသူတွေဆန္ဒအထူးပြီးတော့ဒီအောင်တပီဘီလက်မြေဆက်ရုံပေါ့နော်အဲ့ဘက်မှာအဲ့ဒီကိစ္စဆိုရင်ဒီအဲ့ဒီခြေရောက်မှာရှိတဲ့ပြည်သူလူထုကဒီအခုမှဆက်ဖြစ်တာမဟုတ်ဒီကိစ္စကလွန်ခဲ့တဲ့2018ခုနှစ်ကနေသူရဲ့ကန့်ကွက်မှုတွေစက်တိုက်ရှိခဲ့တယ်ဆိုတော့အဲ့လိုကန့်ကွက်သုံးကလည်းပြီးအဲ့2018သုံးကနေရလည်းဒီဆန္ဒအဲ့ဒီဒါကန်18ဦးကိုဒီပြဆွဲတာရှိရအဲ့ဒီ၄ယောက်လောက်ဆိုရင်၃လေးတင်ထောင်းလုံးကြခဲ့တာရှိတာကိုကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့ဒီကနေ့ကမပြည်လည်တဲ့ကိစ္စကိုဒီအစိုးရဘက်အထူးကနေဒီဒါဒီကိစ္စဆိုရင်မန်နေတိုင်းဒေတာအစိုးရနဲ့တရက်တက်ဆိုင်ရေးလိမ့်မယ်လို့ထင်တယ်အစိုးရဘက်ကညှိနှိုင်းဆွေးနွေးမှုတွေလုံးဝရှိခဲ့တာကျွန်တော်တို့မတွေ့ခဲ့ဘူးဆိုတော့ဒါကဒီအစိုးရဘက်ကပြက်ကွက်မှုပေါ့ဆိုတော့အဲ့တော့အစိုးရရဲ့လူလူရှိမှုတွေအပေါ်မှာဒီဒီဆန္ဒပြောတဲ့ဒေတာကန်တောင်သူလေဓမ္မတွေဆန္ဒရွာသားတွေဟာလုံးဝကျင့်နေမှုမရှိဘူးသူတို့ကိုယ်တိုင်ရဲ့အဲ့2018လောက်ကနေအရင်းစာချင်းပွဲတွေတန်ကုန်မှလည်းတက်လို့တို့တော့လည်းပဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီရက်ဖက်ဖွဲ့စည်းရေးနည်းနည်းဒီအပေးဝန်းရံမှုတွေနေခဲ့တာတော့ရှိတာပေါ့ဆိုတော့သူတို့လည်းပဲအဲဆန္ဒပြောချင်တာကဒီအစိုးရဘက်ကနေပြီးတော့သူတို့နဲ့တိုင်ပင်ဆွေးနွေးမှုတွေသူရဲ့အတန်ကိုနားထောင်မှုတွေမရှိတဲ့အပြင်ကိုသူတို့ကတော့မှဒီမန်လေးတိုင်းဒေသကြီးဝန်ကြီးချုပ်ကဘယ်လိုပြောခဲ့လဲဆိုတော့ဒါလူမျိုးစုတွေရဲ့အတန်ဆိုတာမျိုးဒါမနစ်ကလေးရဲ့ပြစ်တင်တာတွေပြောခဲ့တာမျိုးရှိပေါ့ဆိုတော့ဒါကကျွန်တော်ထင်တယ်ဒီကိစ္စရဲ့အကုန်လုံးဟာဒီအစိုးရရဲ့ဒီဆန္ဒဆွေးနွေးမှုကြီးအားနေချက်တောင်ဖြစ်တယ်လို့ထင်တယ်ခင်ဗျ
ဟုတ်ကဲ့ဟိုတခုရှိတာကျွန်တော်ဒီနောက်ဆုံးဖြစ်ရကိုကြည့်မယ်ဆိုရင်ပေါ့လေဒီဆန္ဒပြတဲ့သူတွေဘက်ကဒီကုမ္ပဏီပိုင်ပစ္စည်းတွေကားတွေကိုဖျက်တာစီးတာရှိတယ်ဆိုပြီးကြားတာမျိုးလည်းရှိပါဆိုတော့ဟိုတခါတည်းကမှဒီဆန္ဒပြသူတွေဘက်ကရောဟိုထိတ်တိုက်တိုးမဲ့အခြေအနေမျိုးတွေကိုဖန်တီးတယ်လို့ဖြစ်သွားတာမျိုးတွေရောမရှိဘူးလားကိုဆောင်ခ
ကျွန်တော်တင်နေပြသူတို့မှရွေးချယ်ကြမရှိဘူးသူတို့ဟာဒီအစိုးရကိုလည်းအချိန်ချင်းပြောလာတနည်းတော်ဒီပြောလာခဲ့ပြီလူတွေလည်းထောင်တထောင်နေတန်းနေကြနေပြီဆိုတော့သူတို့ကသူတို့ရဲ့မြေယာတွေကိုမရွှေ့ကျင်ဆန္ဒပြောကုမ္ပဏီကလည်းစာတုပ္ပါကတိတချို့ကိုဖောက်ပြထားတာရှိတယ်။ဥမာလမ်းတွေကိုပြင်ပေးမယ်လို့ပြောပြီးအဲ့ဒီလမ်းတွေကိုအသုံးပြုပြီးပြည်စီအောင်လုပ်တာအခုကတည်းကနေပြီးတော့သူတို့ဟာတောက်တုံးကြီးရရှိမှုနည်းလာတာဒါတွေကိုကြုံတွေ့လာတယ်ဆိုတော့သူတို့လည်းပဲဒီဆန္ဒအစိုးရဘက်ကလည်းဖြည့်ရှင်းနေမှုမရှိတဲ့အခါမှာသူတို့ရဲ့ဘဝဟာဒါဟုမှသူတို့ဒီလိုနည်းနဲ့မဆန့်ကျင်ရင်သူတို့ပုံမှာအာရုံစူးစမ်းမှုလည်းမရှိဘူး။အစိုးရဘက်ကလည်းဒီလူရှိမှုတွေလုပ်တဲ့အခါမှာသူတို့ဟာဒီနီလန်းကိုပဲနောက်ဆုံးအနေနဲ့တုံးရတယ်လို့ကျွန်တော်မြင်နေကြ။ဟုတ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးသိန်းတန်းဦးမြင်ရောခင်ဗျာကျွန်တော်တခြားမဟုတ်ကိုဒီလိုပေါ့လေဆန္ဒပြန်ရုံရောက်ခရောက်အမှုတွေလည်းဆရာဦးသိန်းတန်းဦးကြုံမှုပါပဲ။ဆိုတော့ဥပဒေပညာရှင်တယောက်အတွေ့အကြုံရောဒီလိုထိတ်ထိတ်ပြဿနာဖြစ်ရတဲ့အကြောင်းရင်းကနေဘာတွေလို့များသုံးသပ်လို့ရလဲဆရာဦးသိန်းတန်းဦး။
နှစ်ချက်နှစ်ဖက်ဘယ်နှစ်ဖက်ရည်ကြတနာပါပဲခုနကကိုသောက်ခပြောတဲ့အားလဲအထိုင်တော့တော့မှန်တယ်အကုန်တော့မမှန်ဘူးပေါ့နော်ဒါကျွန်တော်ဖြစ်စင်နေရတစ်ခုနဲ့တစ်ခုမတူပွဲပြားတဲ့အခါကျတော့တစ်ခုစီလည်းစဉ်းစားအဲ့တော့ဘယ်နှစ်ဖက်ဆိုတဲ့ဟာကနားလည်မရှိဘူးလို့ဟာအဲ့တော့တစ်ဖက်ကလည်းကဟာဒီအုပ်ချုပ်တဲ့အစိုးရဘက်ကအာဏာပိုင်တိုင်းဝန်ဘက်ကလည်းပဲအဲ့ဒီလွတ်လပ်စွာစီဝေးဝင်တဲ့ထုတ်ဖို့ဆန္ဒထုတ်ဖို့ပြောကြဝင်တာအဲ့မိုးရပါခွင့်ရေးဖြစ်တယ်ဖော်ကြီးကိုကျေဦးရရစောင့်ရှောက်ထားတဲ့ခွင့်ရေးဖြစ်တယ်ကြောင်ရှိတယ်ဆိုတော့အမိမှသူကိုလှုပ်ရဲတစ်ဖက်ကလည်းပဲဒီဆန္ဒပြတဲ့လူတွေတက်ကကြတယ်ခုနတော့ဒေါသအလျောက်တို့ဒီမကြေမနှဖြစ်ပြီးတော့မျိုးဟိုအဆင့်ကျော်သွားမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့စနစ်တကျပဲနီးလန်းတကျငြင်းချမ်းစွာစုဝေးဆန္ဒပြတာပဲဖြစ်ဖို့လိုတယ်အဲ့တော့အခုကျွန်တော်တို့တိုင်းပြည်မှာဖြစ်တဲ့ကိစ္စတော်တော်များများမှာတော့အဲ့လိုဘယ်နှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်ဟိုအပြန်အလှန်နားလည်နိုင်တာမျိုးမရှိဘူးအုပ်ချုပ်တဲ့ဘက်ကလည်းပဲဒါကျွန်တော်ပဲဖြစ်စဉ်တစ်ခုတည်းကိုပြောတာပေါ့ရေပုံရဆိုလို့ရှိရင်ဒါတို့ဘယ်သူမှဆန္ဒပြကြရင်နော်အုပ်ချုပ်တဲ့လူကအဲ့တော့ဆန္ဒပြတဲ့သူတွေတော့မကျေတတ်တော့ အမကြီးကတော့အဲ့ဒီအပေါ်မှာကပိကောက်ကိစ္စလေးဖြစ်တယ်ဒါဖြင့်သူတို့ right ပဲသူတို့ခွင့်ရေးပဲကြားခွင့်ရှိပါတယ်လို့ဟိုလိုက်လိုက်လေလေလက်ခံတယ်နဲ့အနေထားမရှိဘူးတစ်ဖက်ကလည်းဒေါသလျောက်စိတ်ခံစားမှုရဖြစ်တဲ့အပေါ်မှာကျွန်တော်တို့ပေါင်ထဲမှာရပ်မနေပဲနဲ့ခုနလိုတုတ်ပြန်တွားမယ်ဆိုရင်တော့မလူလားတဲ့ပဒါလေးပေါ်မှာအဲ့တော့ကျွန်တော်မြင်တာတော့ဒီဘက်ကအပြင်းအထန်နားလည်မှုနဲ့သူတို့ကိုသူ့လိုသူလုပ်ပြီးတော့ပေါင်ထဲကတွားဖို့လိုရာဟာဒီရှောင်ရှားဖို့တွေအဓိကကြတဲ့အချက်ဖြစ်တယ်လို့ကျွန်တော်ထင်တယ်
โอเคเสี่ยวอูเตียนเนี่ยซุนเนี่ยเจซุบาสรเราတို့ဒီซุนนี่ဝဲကိုကိုယ်တိုင်ပါဝင်ซุนนี่ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့လဲအခုလေးလိုက်မှမှာရောက်နေပါတယ်အရင်ဆုံးတူးကိုအလှည့်ပေးရှင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်သဘောထားလဲซุนนี่မင်းမြန်လို့ရပါတယ်ခင်ဗျာ
ကျွန်တော်နေရာတော့ဆန္ဒပြခြင်းဒီအခြေခံဒီခုရေးတည်ရဆက်ပါတယ်လို့အစိုးရနေရာတရားဝင်အတိမတ်ပြီလို့ပြောရတယ်ခင်ဗျာတရားဥပဒေနဲ့လေသာဥပဒေပါခင်ဗျာဒီလိုမျိုးဒီဆန္ဒပြခြင်းကြီးပြီးရောက်ထားတော့ကြောင့်ဒီဒီသာတော့အစိုးရဖြစ်ကုန်တယ်လို့ပါတယ်တရားဝင်ကိုဒီသာတော့အစိုးရဖြစ်တယ်ဒီလိုရှိတောင်းလို့သာတော့အစိုးရဖြစ်ရင်ဆန္ဒပြတာကိုရိုးသားသားခွင့်လွတ်မယ်လို့ကျွန်တော်ယူဆပါရဲ့နံပါတ်၁ကကျောက်တန်းရုံးနဲ့တရားကုမ္ပဏီကမှဆန္ဒပြတာကိုတရားအလိုချင်တော့လည်းဒါအချင်းခံတယ်ဒီမှာအစိုးရရဲ့အနေချက်တစ်ခုလို့ကျွန်တော်တော့ပါခင်ဗျာ
โอเคครับโอเคคุณคอมเมนต์ซุนนี่อ่ะเจซุบาเราโหสารีเนี่ยไปปุ๊บทับซุนนี่ทาได้ปกติชั่วเนี่ยสารีก็เลยดีเนี่ยมาอลินทิ้งลงพอปะขึ้นมาได้ปฐมาซงสารตะซองก็တော့เราโกลาท้วนเนี่ยไปซะว่าน้ำหลองพับๆไปบ้างครับ
ညင်စုစီလို့ခေါ်တဲ့ညင်ညမ်းစွာဆန္ဒပြခွင့်စီတန်းလာလျှောက်ခွင့်ဆိုတဲ့အခွင့်အရေးကိုအင်တာနက်ကောင်းပြီးတော့ဖြူတူအကုန်လုံးနေပါကဆန္ဒပေးအတည်ပြုထားတယ်ဆိုတော့2008အခြေခံဥပဒေမှာထည့်ရထားတဲ့အခြေခံအခွင့်အရေးပါမပေးခြင်းပေးခြင်းနဲ့ဈေးစစ်ပေးထားတဲ့ညင်စုစီဥပဒေအရာပေးထားတာတောင်အချောင်းအချိုးမပြပါနဲ့ညင်းပယ်ခံရစေပါဒီတော့ရှရှားပပရထားတဲ့အခွင့်အရေးကလေးကိုဖန်ခံရမလားလို့မို့မရဲဆန္ဒပြတဲ့သူတွေကတော့ပြဿနာဖြစ်အောင်မလုပ်ကြမလုပ်ရဲကြတာကိုရရဲ့ကြီးပြောရဲပါတယ်ပြဿနာဖြစ်တာဖြစ်စေတာဖန်တီးတာကတော့အာဏာပိုင်တွေဘက်ကအကြီးကပါပဲပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းဆန္ဒပြတာဖြစ်လို့ဆန္ဒပြသူတွေကိုယ်တိုင်ကပြဿနာမလုပ်နိုင်အောင်နဲ့အပြင်ကဝင်လာပြီးတော့ဝယုံသုံးကမလုပ်နိုင်အောင်ကာကွယ်ပေးရမှာကတာဝန်ရှိအာဏာပိုင်တွေရဲ့တာဝန်ဖြစ်နေတာကြောင့်မို့ပါပဲ။နောက်ပြီးတာမန်ပြည်သူတွေကတော့ဆန္ဒပြတာကိုစိတ်ဝင်စားတာစိတ်ဝင်စားတာပဲရှိတာပါ။ပြဿနာအတက်ခံပြီးတော့ဝယုံသုံးကလုပ်လို့မရှိပါဘူး။သွားကြည့်ရင်တော့မှတိမ်ကြုံအဖမ်းခံရမှတော့ကြောက်နေကြတာ။ပြဿနာဖြစ်အောင်ဘယ်သူတွေကိုသုံးတယ်လဲဆိုတာကအာဏာပိုင်တွေဖွဲ့စည်းထားတဲ့အယက်ဝတ်စွမ်းအားရှင်တို့ပြည်သူအကျိုးပြုအထောက်အကူပြုစတဲ့အဖွဲ့တွေပါ။အယက်သာအစိုးရတက်နေပြီးဆန္ဒပြစရာမလိုတော့ဘူးဆိုတဲ့အယူအဆအဖြစ်အမောင်းသမားအစိုးမြင်ဝါးရီစတဲ့ဒစိကတာတွေကလည်းရှိနေပါတယ်။ပိုဆိုးတဲ့တာတကားကငြိမ်းချမ်းစွာပွဲပြေးသွားရင်အောင်အတရေဖြတ်မှုအကြီးညိုပြက်စီမှုနိုင်ငံတော်တစ္ဆာဖောက်မှုပုံမှန်တွေနဲ့ဖန်စီတရားဆွဲတာတွေတောင်တွေ့နေရပါသေးတယ
်။ဟုတ်ကဲ့ဒါတော့ကိုလာထွန်းရဲ့စာပါသူ့ထဲမှာထောက်ပြထားတဲ့တခုကတော့ဒီအရသာဆိုးကတက်လာပြီးဆန္ဒပြစရာမလိုဘူး။အစိုးရကိုဆန္ဒပြတာဟာကပြက်ရက်ပြက်လုပ်တယ်ဆိုတော့အမြင်တွေရှိနေတယ်ဆိုပြီးသူ့အမြင်ကိုပြောထားပါတယ်။ဆိုတော့ဒီလိုသဘောထားမျိုးတွေကျေပြန့်ရှိနေတယ်ဆိုရင်တော့ဟိုစိတ်မကောင်းစရာပါဒီမိုကရေစီထွန်းကားတဲ့နိုင်ငံတိုင်းမှာဆန္ဒပြရတယ်ဆိုတာအဆန်းတော့လည်းမဟုတ်ပါဘူး။ဆိုတော့ဟိုအစိုးရကလူထုအတွက်ကတာမန်ကိစ္စပါ။ဆိုတော့ကိုစောင်းကရဲ့ဒီလိုသဘောထားတွေကတကယ်ပဲရှိနေလားဒီလိုအမြင်တွေဟောဒီဆန္ဒပြတဲ့သူတွေပေါ့အာဏာပိုင်တွေကနှိမ်နှင်းမှုအားပေးရရောက်နေတဲ့အခြေအနေတွေဖြစ်နေလား
အဲတိတ်ဖြစ်တာပေါ့ဘာလို့လဲဆိုတော့ဒီအထူးဖြစ်တော့ဒီဟိုအခုဆိုရင်များသောအားဖြင့်ဒီဆန္ဒပြတဲ့သူတွေအနေနဲ့ရောနောက်တစ်ခုကကြတော့ဆန္ဒပြရုံနဲ့မဟုတ်သူတို့ရဲ့အမြင်တွေကိုမီဒီယာတွေကနေတချင်လွတ်လပ်စွာထုတ်ဖော်ပြောဆိုကြတဲ့သူတွေကကိုပါဒီဒီဆန္ဒပြောတဲ့ဒီဆန္ဒပြတဲ့အပေါ်မှာအမြင်ဆောင်နေတဲ့ဒီဒီတချို့တော့လူကြီးကြောင့်ဘာလို့သူဖြင့်ဒီအရင်တော့ဆိုရင်ဒီဆန္ဒပြတဲ့ဆန္ဒပြအစိုးရကိုဝေဖန်နေဆိုရင်တက်မတော်ကပဲတက်မတော်ရဲ့ထောက်ခံတဲ့သူတွေကပဲအဲ့လူတွေကိုပြင်ပြီးတော့အတက်ကောင်းတာအတက်လောက်တာမျိုးတွေ့ရတာအခုနောက်ပိုင်းကျတော့ဒီတက်မတော်ကဒီ NND ဆိုရကိုထောက်ခံနေတယ်ဆိုရလူအုပ်စုတွေကပါအဲ့ဒီလူတွေကိုတိုက်ရိုက်ဟိုတိုက်ခိုက်တာတွေလုပ်လာပြည်နာကဒီဟိုလူခွင့်ရေးတွေပေါ်မှာဒီအခြေဒီရက်တည်ကြတဲ့လူခွင့်စီပေါ်တော့ဆန္ဒပြောတဲ့ဒီအရက်ကလူခွင့်စီတွေအတွက်ဆိုရင်သူတို့ရဲ့သူတို့အတွက်ကဒီရန်လူရဲ့ပုံများလာဒီ NND ကိုပြောလို့လည်းမရဘူးအဲ့ဒီ energy ဆိုရအောင်ပြောလို့လည်းမရအောင်အဲ့လိုပြောလာတဲ့ခါမှာဒီအဲဒီဆိုတာဒီ energy ဘက်ကလူတွေကပါဝင်ပြောလာတာတွေ့ရပြီးတော့နောက်ခုကတက်မတော်ကတော့ပြောနေကြမှာသူတို့ကအမြဲတမ်းသူတို့ကိုဝေဖန်တာနဲ့ပုံလိုက်ကျင်းလိုက်လာကြတဲ့ဟာကြီးရှိလာတယ်အဲ့ဒီခါကျတော့ဆန္ဒပြောတဲ့ကျွန်တော်ဥပမာအနေနဲ့ပြောလို့ရတာကပြီးခဲ့တဲ့နှစ်မေလမှာဒီအဲဒီဆန္ဒတာမွေမာဖြစ်သွားတဲ့ဒီငင်းငင်းရေးဖြစ်ဆန့်ကျင်ရေးပေါ့နော်ငင်းငင်းရေးဆန္ဒပြပွဲဆိုရင်အဲ့ဒီမှာဆိုရင်ကျွန်တော်တို့အချို့ခွင့်ခံရပြီးရှိရောက်ဖန်ခံရတဲ့နောက်ပိုင်းမှာလူစုပေါင်းလူငယ်ဆက်ခွန်တွေတရားစွဲခံရတယ်ကျွန်တော်ပါဝင်ပေါ့နော်ဆိုတော့ဒါတွေကိုကြည့်ကြရမယ့်အဲ့ဒီတော့ကျွန်တော်တို့ဟာ
ာဒီတက်ဆိုင်ရာမြို့နယ်ဦးစီးမှုနဲ့ညှိနှိုင်းခဲ့တာရှိတယ်ဆိုတော့ညှိနှိုင်းနေဆိုတာကဒါဆန္ဒပြပွဲဖြစ်စဉ်မှာဒုရီနေတာကိုဆက်မလုပ်ဘူးတောင်းဆိုတာရှိတယ်အဲ့မှာကျွန်တော်တို့ညှိနှိုင်းပြီးတော့โอเคကျွန်တော်တို့ပြန်ကြမယ်လို့ပြောပြီးသွားတဲ့အချိန်မှာမှနောက်ကရေးရဝင်ရိုက်တာကျွန်တော်တို့ခံခဲ့ရရေးရအွန်လိုင်းကျင်းလိုက်ဝင်ရိုက်တာကိုခံခဲ့ရဆိုတော့ပြောချင်တာကသူဟာ negotiation ပြောကြတယ်ဘာလို့ဒီဆိုနေပြေဆုံးညှိနှိုင်းရဲ့အလေးအထားကိုသူကစိတ်တဘောမကြောက်သူကအမြဲတမ်း aggressive ဖြစ်တယ်နောက်ကကျတော့အဲ့လိုမျိုးရိုက်ဖို့အတွက်လည်းနောက်ကလူအုပ်ကအမြဲတမ်းတွန်းအားပေးနေတာရှိတယ်နောက်ကလို့ဆိုအဲ့ဒီမှာလာကြတဲ့လူတွေရှိတယ်ဥပမာဒီလူတွေဟာငါတို့ဒီနိုင်ငံကိုစုပြီးအောင်တမင်လုပ်နေကြတာမျိုးကားလမ်းတွေလည်းပိတ်တယ်စားတဲ့ဖြစ်မှာအဲ့လိုဒီရေးရပေါ်ရဲ့အာယုံတွေတွန်းအားပေးတဲ့လူအုပ်စုတွေလည်းရှိနေဒါကျွန်တော်တို့ကြုံတွေ့ခဲ့တဲ့ဆန္ဒပြပွဲကူမှာအခြေခံပြီးတော့စဉ်းစားတာပါအခုဆိုလည်းဒီအခုဆိုတော့ကိစ္စရက်ဒီမှာဆန္ဒပြပွဲဖြုတ်ခွင်းတဲ့ကိစ္စရက်ဒီမှာနောက်ပေါ်ရနေပြီးအလုပ်ဆုံးတော်တဲ့ကိစ္စတွေဆက်နေကြတယ်သူတို့အဲ့လိုဖြုတ်ခွင်းလိုက်တာမမှားဘူးဆိုတဲ့အယူဆချက်တွေကိုတင်ပြထားတဲ့ကိစ္စရက်ဒီကျွန်တော်တို့ရှိနေတာတွေ့ရတယ်ဆိုတော့ဒါတွေဟာအာဟိုကျွန်တော်ဒီမိုကရေစီနဲ့လူခွင့်ရေးကိုသွားတဲ့လမ်းကြောင်းမှာအဟန့်တားတွေဖြစ်တဲ့အစိုးရနဲ့ဒီဆက်နေကြတဲ့အစိုးရနဲ့ဒီရဲတပ်ဖွဲ့ရဲ့လုံခြုံရေးနေခြင်းမဟုတ်ဘဲနဲ့နောက်မှရှိတဲ့ဒီအထူးသောလူတွေရဲ့ဒီဒီမိုကရေစီပေါ်မှာနားလည်အတိတ်ပဲဖွင့်ဆိုမှုလွဲမှားတာအဲ့ဒါနဲ့ပြောတဲ့ဒီလူရဲ့လူရဲစာထုတ်ဖို့ပြောဆိုခွင့်နဲ့ပြောညံမှာတတိယဝေဖန်မဝေဖန်နဲ့ဘယ်သူတော့မစော်ကားနဲ့စော်ကားတာဟာအလွဲထုတ်ဖို့ပြောဆိုခွင့်မဟုတ်ဘူးဆိုရဲနားလည်ဘယ်နှပါရပြန်မှုလွဲမှားတာဒါတွေပေါ်မှာအခြေခံပြီးဖြစ်တဲ့ကိစ္စရက်တွေဟာအဲဒီနေ့အချိန်မှာဒီတက်ကြလှူစားသူတွေအတွက်ဆန္ဒပြလို့မျက်နာတဲ့သူတွေမျက်နာလို့ဆန္ဒပြတဲ့သူတွေအတွက်တော်တော်လေးကိုဟိုဘောနာဒီအကျိုးသက်ရောက်မှုများစေတယ်လို့ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတင်းတန်းဦးမြင်ရောခင်ဗျာကျွန်တော်တို့အခုပေါ်လေဟိုပြောနေဆိုနေရတာဆော့ဆော့တော်တော်ရှင်တယောက်ကစာထဲမှာလည်းပါပါတယ်ဒီရသားဆိုးကတက်လာပြီးဟိုဆန္ဒပြနေစရာမလို့ဒါဟိုဆိုးကဟိုဒီမိုကရေစီလုံနေတဲ့အစိုးရတရားကိုကပြက်ရပြက်လုပ်တယ်ဆိုရယ်အမြင်မျိုးတွေရှိနေတယ်လို့သူကထောက်ပြပါတယ်ဆိုတော့ဒီလိုအမြင်မျိုးတွေကရောကျွန်တော်တို့ဒီဆန္ဒပြတဲ့သူတွေပေါ့အာဏာပိုင်တွေဘက်ကနှိမ်နှင်းမှုအားပေးရများရောက်နေသလားဆရာ
ဟုတ်ရောက်တာပေါ့ဗျာဒါရေပုံရပြောရရင်တော့ကျွန်တော်တို့ကဟိုဒီအစိုးရကလူမှုအစိုးရဖြစ်တာနဲ့ဆန္ဒမပြရတော့ဘူးဆိုတော့အဲ့လိုမရှိပါဘူးဒါပေမဲ့ခုနကလူမှုအစိုးရကိုเนาะဒီလူမှုအစိုးရကိုဒုက္ခရောက်အောင်เนาะဒီအနောက်ချက်ဖြစ်အောင်လုပ်ဖို့အတွက်လုပ်ခဲ့ဆန္ဒပြပွဲအသိဓာကြီးပါတို့ရတွင်လက်ရှိရှိတဲ့အစိုးရကိုဝေဖန်ဖို့အတွက်ဒါဒီအခွင့်အရေးကတော့ဒါကျွန်တော်တို့ပြည်သူတွေရဲ့ရပိုင်ခွင့်ပဲဗျာအဲ့တော့ဒီနေ့အစိုးရဆိုတာလည်းသဘိမောက်တက်လာတဲ့သူတွေပါပဲဒါပေမဲ့ပြည်သူတွေကိုနိုင်ကလည်းကျွန်တော်တို့လာတော့ကိုကအဲ့ဒီနေရာရောက်သွားတယ်အုပ်ချုပ်တဲ့နေရာရောက်သွားတဲ့အခါကျတော့ဆန္ဒပြတာတော့ဟိုလိုက်လိုက်လဲတော့ရှိပြီအသိဉာဏ်ပြီးတော့အဲ့ဒီအနေထားအဲ့အစိတ်အခါပေါ်ကတာတာပေါ့နော်အဲ့တော့ဟိုဒီစဖြစ်လာပြီဆိုတော့ဟိုအကျင့်ပါလိုက်တော့ဗျာကျွန်တော်တို့ဒါတမိုင်းဆက်ဆက်ပြီးဟာဘယ်သူကမြောက်ပြီးလို့တော့လက်မကြီးကပါညာဘယ်သူကဘယ်လိုလုပ်တယ်ဆိုတော့တခါမခံမရနိုင်ဖြစ်တဲ့လေရှိတာပေါ့ခဏလို့ဒါလူလူဆိုတာလေဒါကိုဆိုတော့ကိုဆိုတာလည်းဝီဝါမှုကြည့်ရမှာပေါ့ဆိုတော့အဲ့ဒီအယူကတော့ကျွန်တော်သဘောမတူဘူးဗျာအဲ့ဒါဟာတော်တော်များများလဲလက်ရှိမှာရှိနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတရားဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုလည်းလေလိုက်မှမှကြံနေပါသေးတယ်။တူကတော့ကိုဇာနီမောင်ဖြစ်ပါတယ်နယ်ဇာလန်ကပါ။ကိုဇာနီမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အမြင်ရတော့ဟောနှောင်းရှိမတရားတဲ့ပွဲကြီးအုပ်ချုပ်ပုံရောဒါပြည်ရဲ့ရေးကိုစေအုပ်စုကကျွန်တော်ခြင်ထားတော့ကျတော့စေအုပ်စုကပြည်သူတွေကိုအများရန်ရန်လုံရောတော့စံတော့ပြသူတွေကိုသူတို့မထင်လို့မျိုးတော့ဒီတော့အပြင်းမျိုးမျိုးရှာပြီးတော့သူတို့ဒီအဘော်တို့အဲ့လိုမျိုးရိုင်းနှံမှုတွေဖြစ်တာလို့ပဲကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ကိုဇာနီမောင်ဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်တူးလက်လေလိုက်မှမှရှင်းနေပါသေးတယ်။စင်ကူနိုင်ငံကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကျွန်တော်သဘောထားကတော့ပြောမယ်ဆိုရင်တော့အများကြီးပဲပေါ့ဗျာ။ဒါပေမဲ့တော့တတ်နိုင်နေများတော့ချုပ်ပြီးပြောပြပါကျွန်တော်မြင်တာကတော့ဗမာနိုင်ငံမှာအခုဒီမိုကရေစီဆိုတာဘယ်တော့မှမကြသေးပါဘူးလုံနေကြတာပေါ့နော်။လက်ရှိလည်းပြည်သူရွေးချယ်တဲ့အစိုးရလောက်တာပေါ့နော်အစိုးရရောက်ရဲဆိုရမယ်တပြိုင်တည်းသူကအုပ်ချုပ်ရေးသဘောတရားအရတိုင်းပြည်တည်ငြိမ်အောင်အုပ်ချုပ်ရမယ်သဘောတဘာဝတွေရှိတယ်စီးပွားရေးတွေအဆင်ပြေအောင်လုပ်ရမယ်သဘောတဘာဝတွေရှိတယ်ရှိတဲ့အခါကျတော့အရင်တုန်းကသူတို့ကပြည်သူအစိုးရဖြစ်အောင်လုပ်ခဲ့လို့ဆန္ဒပြခဲ့တာမှန်ပေမဲ့ဒီနေ့ဒီချိန်ခါမှာကျတော့အုပ်ချုပ်သူရှုထောင့်ရတချို့ကိစ္စတွေကျတော့ဘယ်လိုမြင်လဲဆိုတော့ဒီခမရစင်းစားကြည့်ဗျာကုကိုဆောင်ခါတို့ဟာလာဘသူတို့ဆိုတာဆန္ဒပြကြတယ်ဆိုပါစို့ဆန္ဒပြဒီလူတွေပဲဆန္ဒပြနေဗျာဒီလူတွေကလိုင်းစင်းယူပြီးဆန္ဒပြနေသလိုဖြစ်မနေဘူးလားကျွန်တော်ပြောချင်တာ တကယ်တကယ်တော့လွတ်တော်မှာပြည်သူတွေရဲ့စန္ဒကိုအတိုက်အခံပဲဖြစ်ဖြစ်လွတ်တယ်ရဲမှာပါတဲ့ပုဂ္ဂိုလ်တွေရပဲဖြစ်ဖြစ်ပြည်သူတွေကိုဒီမိုကရေစီလမ်းကြောင်းအရာရသင့်ရထိုက်တာတွေကိုတင်ပြပေးနိုင်ရမယ်အဲ့ဒါကလည်းအဓိကကြပါသူတို့ကမပြောတဲ့အခါကျတော့လမ်းပေါ်မှာထွက်တယ်ဗျာလမ်းပေါ်မှာထွက်ပြီးတော့ရိုးရိုးလှုပ်တယ်ဗျာရိုးရိုးလှုပ်တဲ့မှာလူသူကလူတစ်တောင်းစုထားတယ်ဆိုပါဆိုအဲ့လူတစ်တောင်းဟာအရှူစင်ဆုံးလူတွေမဟုတ်ဘူးတခါတလေနောက်ဆုံးကြတဲ့လူကရှင်းရင်းကြောင်းလူရုံးမှတယောက်ဖြစ်ရင်ဖြစ်နေမယ်ပေါ့အဲ့တော့ရုံးရင်းဆန်ကလှုပ်ရင်လှုပ်မယ်ပေါ့ဆိုတဲ့အခါကျတော့အုပ်ချုပ်သူရှူတော့အောင်ရကြတော့ဒါတွေကလက်မခံနိုင်ဘူးဆိုတဲ့သဘောကိုရှိပါတယ်စင်ကာပူမှာကြတော့ဥမာ public corner ဆိုတာရှာတာအဲ့ဒီနေရာတစ်ခုမှာပဲလောက်ခွင့်ရှိတယ်လိုင်စင်တင်ရတယ်တင်ပြီးရင်အဲ့ဒီနေရာမှာလောက်ရတယ်ရဲတွေကဝန်းရံထားတယ်စောင့်နေတယ်စောင့်နေရပြီးတဲ့အခါကျသူတို့ပြောချင်တာပြောလို့ရတယ်ဥပဒေနဲ့ညီတဲ့စကားကိုပဲပြောလို့ရတယ်ဥပဒေမဲ့လောက်လို့တစ်ခုမှမရပါဘူးဗျာ
ဟုတ်ကဲ့တစ်ခုတော့ရှိတာကကိုနေဦးလင်းစင်ကူနဲ့ရှင်ပြောလို့မရတာတော့စင်ကူကဘယ်လိုပဲဖြစ်ဖြစ်တစုံတရာတရားဥပဒေစိုးမိုးရေးရှိတယ်ကျွန်တော်မြန်မာနိုင်ငံမှာစင်ကူလောက်တရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေမျိုးနဲ့တော့တရားရေးကျွန်တော်ရှင်ပြောလို့မရဘူးလို့ဟုတ်ယူဆပါတယ်ဆိုတော့နောက်ထပ်ကျွန်တော်တို့ဒီစာပေးဖို့ဆွေးနွေးထားတာတစ်ခုရှိနေပါသေးတယ်ဦးစိန်မောင်ရဲ့စာပါမန်းနန်းလောင်ဖတ်ပြပေးပါဦးခင
်ဟုတ်ကဲ့ပါရှင်ဆန္ဒထုတ်ဖော်ခြင်းဆန္ဒပြခြင်းတို့ဟာတဲ့ဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတိုင်းမှာလူခွင့်ရအဖြစ်သတ်မှတ်ကြပါတယ်။သို့တော့ငြိမ်းချမ်းစွာဆန္ဒပြတာမျိုးဖြစ်ရမယ်။စနစ်တကျဖြစ်ရမယ်။အမုံတရားမပါတဲ့ပယောဂကင်းတဲ့လုပ်ရမျိုးဖြစ်ရမယ်တဲ့။အရေးအကြီးဆုံးကတော့သတ်မှတ်ပြဌာန်းထားတဲ့ဥပဒေစည်းကမ်းစည်းမျဉ်းများနဲ့အညီဖြစ်ရမယ်။အစိုးရရဲ့အာဏာပိုင်များရဲ့ခွင့်မြုပ်အမိန့်ကိုကြိုတင်ရယူထားပြီးဖြစ်ရမယ်ဆိုတဲ့အချက်တွေနဲ့ပြည့်စုံဖို့တော့လိုမယ်လို့ထင်ပါတယ်တဲ့။ပေါ်ပြပါအချက်တွေနဲ့ပြေဆုံးရင်တော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူတွေရဲ့ကြားမှာထိတ်တဲရင်ဆိုင်မှုတွေဖြစ်လာနိုင်မှာမဟုတ်ဘူးလို့ထင်ပါတယ်။ပြေလည်အောင်ဖြေရှင်းရမယ့်နည်းလမ်းနဲ့ဖြေရှင်းနည်းကတော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူအစိုးရကိုစားပြုသူတို့ငြိမ်းချမ်းစွာတိုက်ရိုက်ညှိနှိုင်းဆွေးနွေးဖြေရှင်းကြမယ့်နည်းလမ်းဖြစ်တယ်လို့ထင်ပါတယ်တဲ့။ဒီလိုဖြေရှင်းနည်းကိုဖျက်ဆီးမဲ့ထိတ်တဲရင်ဆိုင်မှုဖက်ကိုဆွဲခေါ်မဲ့အနည်းပြုတ်မဲ့သူတွေလှုံ့ဆော်မဲ့သူတွေရန်သူတွေကတော့လက်မဲကြီးတွေရဲ့ပယောဂနဲ့ပါဝင်လှုပ်ရှားလာမဲ့သူတွေပဲဖြစ်ပါတယ်။ဒီလိုလူတွေပါမလာဖို့ကိုရိုးသားစွာဆန္ဒထုတ်ဖော်သူတွေကစီစစ်ဖယ်ရှားထားဖို့လိုပါလိမ့်မယ်။အုပ်ချုပ်ရေးတာဝန်ရှိသူတွေကလည်းဒီလိုလူမျိုးတွေကိုတော့စီစစ်ဖော်ထုတ်ပြီးတိတိကျကျထိထိရောက်အရေးယူဖို့အလွန်အရေးကြီးကြောင်းထောက်ပြဆွေးနွေးလိုပါတယ်။အစိုးရကိုတိတ်ခါကြအောင်ဖန်တီးလာတဲ့ထောင်တွင်းဆန္ဒပြမှုတွေဖြစ်ပေါ်လာအောင်လှုံ့ဆော်တဲ့နိုင်ငံရေးပယောဂမျိုးတွေကိုတော့တွေ့လာရပြီးဖြစ်လို့အထူးသတိထားစောင့်ကြည့်ကာကွယ်ရမယ့်အချိန်ရောက်လာနေပြီဆိုတာကိုပြည်သူအလုံးသိရှိဖို့တင်ပြဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်
။ Okay ဒါတော့ဒီမိထီလာမျိုးကဥစိန်မော်ရဲ့စာပါဆိုတော့ဒီဥစိန်မော်ရဲ့နောက်ွယ်စာထဲမှာတော့ဒီနောက်ွယ်ကပြောကားတွေအနေနဲ့သူထောက်ပြထားတာလည်းရှိပါတယ်ဆိုတော့စစောကတခုကိုနေဦးလင်းလဲစင်ကူနိုင်ငံကိုနေဦးလင်းလဲဆွေးနွေးတော်တာတခုရှိပါတယ်ဟိုဆန္ဒပြတဲ့လူတွေအားလုံးထဲမှာဟိုအကုန်လုံးကတော့ဟိုသူတော်စင်နေကြီးမဖြစ်နိုင်ဘူးဆိုပြီးသူတချက်ထောက်ပြထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုစောင်းကောက်ဆွေးနွေးစီခြင်းပါတယ်ကျွန်တော်တို့ဒီရူးရူးသားသားနဲ့ဆန္ဒပြတဲ့လူတွေရှိတယ်ဆိုပေမဲ့တစ်ချိန်ထဲမှာပဲဒီရားထဲမှာပဲပြဿနာရှာခြင်းလို့လုတ်ပြဿနာမတက်တဲ့အောင်ဖန်တီးခြင်းတဲ့လူတွေလည်းပါလာနိုင်တယ်ဆိုတော့အခြေအနေမျိုးတွေလည်းရှိတယ်ဆိုတော့အမြင်တွေရှိနေပါတယ်ဆိုတော့ဒီလိုကိစ္စမျိုးတွေပေါ်လာမယ်ဆိုရင်ဒါတွေကိုဟန်တားဖို့တားဆီးဖို့ဒီကိုဆောင်ကားလိုတက်ကြွလှရှားသူတွေဘက်ကဘယ်လောက်ထိပြင်ဆင်ထားတာမျိုးတွေရှိလဲ
ဆိုတော့ကျင်းတည်တာကတော့ကျွန်တော်တို့ဆန္ဒပြပွဲကြီးမှာဟိုပါတဲ့လူတွေဟာဆန္ဒပြတယ်ကျွန်တော်တို့ရဲ့ဘက်တော်သားတွေသူပြင်တော့ကျွန်တော်တို့ဘက်တော်သားတွေပြောခါမှာကျွန်တော်တို့ရဲ့ဘယ်လူဟာဒီဒီမျိုးကြီးရှင်နဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်လူခွင့်ရည်ဒီဆန်နှုံးဒီပေါ်မှာပဲကျွန်တော်တို့ရည်တည်ရကျွန်တော်ကဘယ်အစိုးရစတဲ့ဖြစ်ရင်ဘယ်သူစတဲ့ဖြစ်ရင်အဲ့လိုလူပေါ်မှာကျွန်တော်တို့မရက်ဘူးကျွန်တော်ကတကယ်ဒီလူရပိုင်ခွင့်ဆိုတဲ့ဒီမျိုးကြီးပေါ်မှာပဲကျွန်တော်ရည်တည်ပြီးတော့ဘာတူမဆိုဘူးလမ်းပြောဆိုတာမျိုးကျွန်တော်လုပ်ပါတယ်ဆိုတဲ့အခါကျတော့ဆန္ဒပြတဲ့နေရာမှာဆန္ဒလူမျိုးဒီသူ့ရဲ့ပြောဆိုဝေဖန်မှုတွေကိုတားလို့ရတာရှိပါတယ်ဆိုတော့အထူးဖြစ်တော့ဘလူဟာမျိုးကိုတားရတယ်ဆိုတော့သူ့ရဲ့ပြောဆိုမှုဟာဒီလူပဲဒီပင်မှာတဟတာတာမဖြစ်အောင်ဆန္ဒပိပခါကြီးဖြစ်ပွားလာအောင်လှုပ်ဆောင်ပြောဆိုတာရင်နောက်တစ်ခုကကြတော့ဒီဆန္ဒလူကြီးရဲ့ဒီမတူကြွေးကြပုံပေါ်မှာအခြေခံပြီးတော့အဲ့ဒီဟာတွေကိုဒီလူပဲကြီးကနေပြီးတော့ဖယ်ပြင်လာအောင်ဒီပြောဆိုတဲ့ဒီအမုန်းစကားတွေဆန္ဒပြောတဲ့ဒီအန်ဒီရဲ့စကားတွေဒါတွေကိုပြောဆိုလာပြီဆိုရင်တော့ကျွန်တော်တို့ဟာအဲ့ဒီဆန္ဒပြပွဲမှာပြောဆိုတဲ့သူတွေမဖြစ်မီတားဆီးရမှာဖြစ်ပါတယ်အဲ့လိုမှမဟုတ်ဘူးနဲ့ဒီလိုအစိုးရကိုဝေဖန်တာဆန္ဒဒီလိုမျိုးဒီကုမ္ပဏီတွေရဲ့ ီဆက်ယုံတွေကိုကျွန်တော်တို့ကပြန်ကွက်ဆန္ဒပြတဲ့ဟာမျိုးဆိုရင်ကျွန်တော်မဖြစ်မနေခွင့်ပြုပေးရမှာဖြစ်ပါတယ်။ပြီးတော့လည်းပဲလက်ရှိအခြေအနေရဒီဖွင့်ဒီလက်ရှိငင်းချူချီဥပဒေကိုအားလုံးသိတဲ့အတိုင်းနဲ့ကျွန်တော်တို့ဟာအကြောင်းကြားရုံနဲ့အဆင်ပြေတယ်လို့ရေးထားတော့လည်းပဲဒီနေ့အချိန်မှာအကြောင်းကြားရုံနဲ့မပြီးပဲနဲ့ပြီးတော့ဘယ်နေရာတွေမှာမပြရအောင်ဥပမာဆိုရင်ဒါအခုတလောဖြစ်အခုလည်းတော့ဖြစ်နေတဲ့ဒီကရင်ပြည်နယ်ကယားပြည်နယ်မှာပေါ့နော်ကယားပြည်နယ်မှာဆိုဘယ်နေရာမှာမပြဘူးဆိုပြီးတော့ပြည်နယ်အစိုးရကနေပြီးတော့ဒီမြို့နယ်ရေးအနာပိုင်းနဲ့အရှင်ထုတ်ပြန်ထားတဲ့ညင်သားချက်တွေအများကြီးထွက်လာတယ်ဟိုဒါအခုဘူဂျုံကြီးနဲ့ပတ်သက်ပြီးဖြစ်နေတဲ့ကိစ္စရပ်တွေပေါ့အဲ့တော့ဒါဆိုရင်ဒီပြည်တော်စုအရှင်အစိုးရပြည်တော်စုအရှင်လွှတ်တော်ပေါ့နော်ဒီအစိုးရကိုယ်တိုင်ပြဋ္ဌာန်းထားတဲ့ဒီဥပဒေတရက်ကိုပြည်နယ်အစိုးရတွေတိုင်းဒေသကြီးအစိုးရတွေကဘလူးကင်းလိုအမိန့်ကြီးထုတ်ပြန်ပြီးတော့ဒီဥပဒေဘောင်းကျော်လွန်ပြီးဆောင်ရွက်တဲ့ကိစ္စရပ်တွေကိုလည်းယနေ့ချိန်ထိတိုင်းမပြေလည်အောင်မဖြေရှင်းနိုင်ဘူးလို့ကျွန်တော်တို့ကမြင်နေ။နောက်တစ်ခုကကြတော့ဆန္ဒပထမတစ်ယောက်စီးနေတဲ့အချိန်မှာဒီရှင်းကူဥမာပေးတာကိုကျွန်တော်တို့ကတွေ့ရတယ်။ရှင်းကူဟာဒီဒီမိုကရေစီနဲ့ပတ်သက်ရင်ကျွန်တော်တို့ဆန်ထားလို့ရတဲ့နိုင်ငံမဟုတ်ပါဘူး။ရှင်းကူကတို့အတူကြီးပွားရေးရာခွင့်ပြုတတ်တဲ့နိုင်ငံဟုတ်ကောင်းဟုတ်ပါလိမ့်မယ်။တို့တော့လည်းပဲဒီမိုကရေစီနဲ့ပတ်သက်ရင်ဒီသူတို့စီမှာလည်းဖန်ကြီးခံထားရတဲ့တက်ကြွလှုပ်ရှားသူတွေအများကြီးရှိရပေါ့နော်နိုင်ငံရေးဓမ္မတွေအများကြီးရှိရအခုကကျတော့ဆန္ဒပြလူအဲ့လိုတွေမှာဒီဆန္ဒဆန္ဒပြပွဲတစ်ခုကိုအပြင်ကနေလာပြီးရုံးရင်းစကန်ဖြစ်အောင်လုပ်တာဆန္ဒပြအနှောက်အယှက်ဖြစ်ပြီးအောင်လုပ်တာဆိုရင်အဲ့ဒီဟာကိုဥပဒေကြောင်းအရဆန္ဒပြတဲ့သူတွေကိုအကာအကွယ်ပေးရမယ်အဲ့ဒါကိုရေးရချက်ချင်းပြင်ရှင်းရမယ်ဆိုတော့အဲ့လိုမဟုတ်ရင်တော့ဆန္ဒပြတဲ့ဒီစုပူရတဲ့အကြမ်းဖက်တာတွေကျောင်းရင်းစံကဖြစ်တာတွေတော့ဒါဖြစ်လာနိုင်တယ်ပေါ့ဒါကကျွန်တော်ကဆန္ဒပြတဲ့သူတွေတာဝန်လုံးဝမဟုတ်ပါဘူးဒါဟာဆန္ဒပြတဲ့သူတွေကိုရဲကပဲဒီလိုအကာအကွယ်ပေးဖို့အတွက်ဒီလိုစုပ်ပူမှုတွေမဖြစ်အောင်ရဲကပဲဥပဒေနဲ့စနစ်တကျအကာအကွယ်ပေးပြီးဖြည့်ရှင်းပေးရမယ်တာဝန်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျဟု
တ်ကဲ့ကိုဆောင်ကဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲကိုစာရေးသားပြဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျ
အခုတော့ကျွန်တော်တို့နိုင်ငံမှာဆန္ဒဖော်ထုတ်ပွဲတွေမကြာခဏပေါ်ပေါက်နေတဲ့အကြောင်းတွေကိုသတင်းမီဒီယာတွေကရောလူမှုကွန်ရက်တွေကပါကြားသိနေရပါတယ်။ဆန္ဒဖော်ထုတ်ပွဲတွေကိုကြည့်ပြန်တော့လဲတမတော်ထောက်ခံပွဲတွေခြေဥ်မပြင်းစင်ရင်းနဲ့ပြင်းစင်ရင်းထောက်ခံဆန္ဒပြပွဲတွေမိမိတို့ရဲ့အခွင့်အရေးနဲ့တရားမျှတမှုရရှိရေးဆန္ဒဖော်ထုတ်ပွဲတွေကနေသတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးဆန္ဒဖော်ထုတ်ပွဲတွေအစုံလင်မှာပဲ။ဒီဆန္ဒဖော်ထုတ်ပွဲတွေအများအပြားပေါ်ပေါက်လာတဲ့အဓိကအကြောင်းရင်းကစနစ်ဆိုးကိုဖတ်တွယ်ထားတဲ့လူတစုတစ်ဖွဲ့ရဲ့မညီမျှတဲ့စီမံခန့်ခွဲမှုတွေကြောင့်ဆိုတာထင်ရှားနေပါတယ်။ဒီလောက်အများပြားလုံးတဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအစိုးရအနေနဲ့တစ်ချိန်တည်းတစ်ထိုင်တည်းဖြည့်ရှင်းဖို့ရန်2008နာဂက်ခြေဦးကကန့်လန့်ခံနေသလိုပြည်ထရေးတရားစီရင်ရေးဥပဒေပြည့်အပိုင်းတွေမှာလည်းအစိုးရအနေနဲ့အပြည့်အဝမထိန်းချုပ်နိုင်သေးတာကြောင့်လို့ပဲယူဆမိပါတယ်။နောက်ပြီးလွတ်တော်ကိုယ်စားလှယ်တွေအပိုင်းမှာလည်းဥပဒေပြင်ဆင်ဖြည့်ဆွတ်ရေးအပိုင်းတွေမှာအာဏာချက်တွေရှိနေတယ်လို့ယူဆမိပါတယ်။အထူးသဖြင့်ပြည်ထရေးအနေနဲ့စစ်ကောင်းဆောင်တွေရဲ့အကျိုးစီးပွားနဲ့အခွင့်အာဏာတွေကိုထိပါလာမဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအင်အားသုံးနေနေဖြုတ်ခွင်းကြပေမဲ့အစိုးရအပေါ်မကျေနပ်တဲ့ဆန္ဒဖော်ထုတ်ပွဲတွေလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပွားအောင်လှုံ့ဆော်ဆန္ဒဖော်ထုတ်ပွဲတွေကိုတော့အကာအကွယ်တောင်ပေးထားကြတာကထင်ရှားနေပါတယ်။အထင်ရှားဆုံးကတော့မဘာသာဆရာတော်ဦးဝေသူကဘလို့မှနိုင်လို့မရတဲ့လွတ်တော်တဲကအစိတ်သားတွေကိုဖျားလို့ကိုကိုွယ်တင်ချောင်းဟောပြောယုံနေမကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အမေစုကိုလည်းယဟန်ပါဇက်နဲ့မထိုက်တန်တဲ့မိုက်မိုက်ရန်ရန်ပြောဆိုပြီးပဋိပက္ခတွေဖန်တီးနေတာတောင်ပြည်ထဲရေးကဟန်တားခြင်းမရှိတဲ့အချက်ပါပဲခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါဆိုတော့သူ့စာမှာတော့ဒီမြန်မာနိုင်ငံပြည်ထောင်တိုင်းမှာဒီနောက်ဆုံးဒီဘူရာစိုက်တယ်လို့ပဲပြောရမှာမလားမသိဘူးဖွဲ့စည်းပုံအချက်တည်းကိုသူကထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်ဥပဒေရှိတော့ကနေဆရာဦးသိန်းတန်းအခုဆွေးနွေးစီချင်ပါတယ်အခုတစ်ခုရှိတာဖွဲ့စည်းပုံပြင်ဖို့ဆိုတာလဲလက်တလုံးမှာဖြစ်လာအောင်မဟုတ်သေးဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအခုလိုဟိုဆန္ဒပြဝဲတွေမှာငင်းငင်းငင်းဆန္ဒပြတဲ့နေရာမှာထိတ်ထိတ်ပြဿနာမျိုးတွေပေါ်မလာအောင်ဖြည့်ရှင်းလို့ရနိုင်မယ်တခြားနီလန်ရောဘာများမြင်ပြီလဲဆရာ
အဲ့ဒါတော့ဥပဒေကိုလေးစားလိုက်နာဖို့ဆိုတဲ့ချက်ကြီးကခုနကျွန်တော်ပြောခဲ့တဲ့ချက်ထဲမှာနှစ်ဖက်စလုံးကအဲ့ဒါပဲလေဟောခုနဟိုမောင်တသနာပြောတာလဲဟိုသဘောတူရမယ်အပိုင်းကြီးအများကြီးပါပါတယ်ဆက်လို့ပဲပေါ့ဗျာဟိုတို့လူချင်းနဲ့ဒီဒီအပိုင်းမျိုးတွေ orientation ကိုတွားနေတဲ့လမ်းကြောင်းဆိုရင်ဟိုဘာမှပြဿနာမရှိဘူး။ဒါတော့သူတို့လိုချင်တဲ့သူတို့မလိုချင်ဘူးသူတို့ထိခိုက်နိုင်တဲ့အပိုင်းတွေဆိုရင်ဆန္ဒပြဖို့ကိုကင်းတဲ့အပိုင်းတွေကဒီသူတို့ရဲတဲ့အပိုင်းတွေကဟိုအကျန့်ဖက်နေနေတာဘာညာဒါမျိုးတွေရှိ။ဟိုတစ်ဖက်ကဆန္ဒပြသူဘက်ကအကျန့်ဖက်လို့နေနေရလို့ကျွန်တော်မဆိုလို့ပြ။အဲ့တော့အဲ့ဒီလိုအမျိုးသားကွဲပြားနေတာတွေရှိတော့ပြဿနာကကျွန်တော်တို့အစိုးရကလည်းပဲခုနကတော့ရှိကိုစီဘုံရအကုန်လုံးကိုမကိုင်းနိုင်ဘူးဒီအုပ်ချုပ်ရေးရန်နဲ့အခုတော့ဓာတောင်တန်ဟလေးရောဆိုတာသူရေးအုပ်ချုပ်ရေးဌာနကသမ္မတလည်းအောက်ရောက်သွားပြီလေအရင်တော့ဆိုရင်ခုနပြောတဲ့အတိုင်းနဲ့2000ဒီ ီ2012ရေးစုစီကဘလို့ခွင့်ပေးပြီးသူတို့ခွင့်ပေးရင်မှပြီးတာအခုခွင့်ပြုမှပြုတာဆိုတော့ဥပဒေရဲ့အထက်ကတို့ကရှိနေအဲ့တော့ဥပဒေကိုလေးစားနိုင်တာလို့ရှိရင်အုပ်စိုးသူကစာနာပြရေးပြလာဥပဒေကိုလေးစားနိုင်တာလို့ရှိရင်ခုနဒီပြောသလိုပဲဒီဘိုင်ယန်စော်ကတွေနော်ဒီအဘိုဒီယာတွေတို့ထုလုံးစော်တာမျိုးမဟုတ်ဘဲနဲ့မိမိခွင့်ရတဲ့မိမိအခြေခံခွင့်ရတဲ့ကြမ်းကုန်ဒီတင်ပြတာမျိုးနဲ့လေးစားနိုင်တာခဲ့မယ်ဆိုရင်တော့ဒါကျွန်တော်တို့ကြံစည်မှာကက်ဖင်းနဲ့လုပ်နိုင်တယ်လို့ပြောတယ်
ဟုတ်ကဲ့ပင်နိုင်ဆွေးနွေးခဲ့ကြတဲ့လူခွင့်ရေးရှင်တွေဦးသိန်းသန်းအတန်ဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ကကိုရင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးလည်းထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။